မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကဆိုရင်ပိုပြီးဆိုးရွားလာနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆက်စစ်ဆေးရေးမှူးထောမတ်အိုဟေကင်ဒါနာကပြောလိုက်ပါတယ်။နှစ်ခုကတည်းကယူရင်းနေတဲ့အခြေအနေဟာဆက်ပြီးဆိုးရွားလာနေတာလို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာစာမျက်နှာ22မျက်နှာပါအစီရင်ခံစာမှာမစ္စတာကင်ဒါနာကပြောထားတာပါ။ကုလသမဂ္ဂလူခွင့်ရေးကောင်စီမှမကြခင်ဂျပန်အတွင်းတင်သွင်းမဲ့မစ္စတာကင်ဒါနာရဲ့အစီရင်ခံစာမူကြမ်းကိုမတ်လ12ရက်နေ့စွဲနဲ့ကုလသမဂ္ဂကထုတ်ပြန်ခဲ့တာဖြစ်ပါတယ်။မွတ်စလင်လူထုရဲ့လွတ်လပ်စွာလှုပ်ရှားတော်လာခွင့်အပေါ်ခွဲခြားပြီးပြင်းထန်တဲ့ကန့်သက်ချက်တွေဆက်ရှိနေဆဲဖြစ်ပြီးအဲ့ဒါဟာအသက်ရှင်နေထိုင်ခွင့်အပအဝင်တခြားလူခွင့်ရေးပေါင်းစုံပေါ်ဆက်ပြီးတက်ရောက်နေတယ်လို့လည်းမစ္စတာကင်ဒါနာကပြောထားပါဗျ။မစ္စတာကင်ဒါနာရဲ့အစီရင်ခံစာဟာအခြေအနေကိုအတိအကျထင်ရှားခြင်းမရှိတာကြောင့်ဖတ်သူတွေအထင်မြင်လွဲမှားစေတယ်လို့မလာ၁၂ရက်နေ့စွဲနဲ့ပဲမြန်မာဆွေရဘက်ကကြိုတင်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာပြောထားပါဗျ။ရခိုင်ပြည်နယ်မှာအိုးရင်ဆွန့်ခွာထွက်ပြေးရသူတွေရဲ့လွတ်လပ်စွာလှုပ်ရှားတော်လာခွင့်ကိုကန့်သက်မထားဘူးလို့လည်းမြန်မာဆွေရရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါဗျ။ပေါင်တော်မျိုးနဲ့ဒူချဲတန်းကြီးရွာမှာဖြစ်ခဲ့တဲ့ကိစ္စကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မစ္စတာကင်ဒါနာကအကြံပေးထားပါတယ်။မြန်မာဆွေရကတော့အဲ့ဒီလိုတီးခြားစုံစမ်းမှုမျိုးကိုပယ်ချပြီးကော်မရှင်တစ်ခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအသက်ရှင်နေထိုင်မှုပုံစံမျိုးမျိုးပေါ်စစ်ဘက်ကဆက်ပြီးလွှမ်းမိုးထားဆဲဖြစ်တယ်လို့လည်းမစ္စတာကင်ဒါနာကပြောပါတယ်။နိုင်ငံရဲ့အဖွဲ့အစည်းအများစုမှာစစ်ဘက်ဟာအခွင့်အထူးကအခန်းကဏ္ဍရထားတုံးမယ်လို့ဆိုပါတယ်။နိုင်ငံတော်အဖွဲ့အစည်းတွေဟာအများအပြားတာဝန်ခံမှုမရှိသေးပဲတရားရေးကဏ္ဍဟာလည်းနိုင်ငံတော်ရဲ့လွတ်လပ်တဲ့မန်တိုင်တစ်ခုဖြစ်မလာသေးဘူးလို့သူ့ရဲ့အစီရင်ခံစာထဲမှာမစ္စတာကင်ဒါနာကပြောထားပါတယ်။ဒါ့အပြင်တရားဥပဒေစိုးမိုးရေးမြန်မာနိုင်ငံမှာတည်ရှိနေပြီလို့မပြောနိုင်သေးကြောင်းဆိုထားပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးဟာပြိုလွယ်ပြက်လွယ်အဆင့်မှာပဲဆက်ရှိနေသေးပြီးတိုင်းရင်းသားလူနည်းစုတွေဟာဖိနှိပ်မှုတွေကိုဆက်ပြီးခံစားနေရတော့မယ်လို့လည်းမစ္စတာကင်ဒါနာကပြောထားပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်အခြေတင်အဖြစ်ဆုံးပုံမှန်ဖြစ်တဲ့ပုံမှန်59စာလုံးအပါအဝင်ပုံမှန်ကွဲတချို့ကိုပြင်ဆင်ဖို့လည်းမစ္စတာကင်ဒါနာကအကြံပေးထားပါတယ်။